ကိုရီးယားကျွန်းဆွယ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိဆောက်ရေးအစီအစဉ်အရှင်မြင့်နေချိန်မှာပဲအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ဟာဝင်လာတဲ့ဒုံးကျည်လမ်းကြောင်းကိုသိရှိအောင်လုပ်ပြီးဟန်တာကာကွယ်ရေးနဲ့ဆိုင်တဲ့စီးရေးလက်ချက်မှုကိုဒီကနေ့တနင်္လာနေ့မှာစတင်ပြီးနှစ်ရက်ကြာပြည့်လုံမှာဖြစ်ကြောင်းရေးကြောင်းခုခံကာကွယ်ရေးအဖွဲ့ MSDF ကပြောပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ကပြီးခဲ့တဲ့သတင်းပတ်တွင်ကြီးမားတဲ့စီးရေးလက်ချက်မှုကြီးပြည့်လုံခဲ့တာမှာတော့အဲ့ဒီစီးရေးလက်ချက်မှုဟာစစ်ဖြစ်ဖို့ခိုင်လုံတဲ့အကြောင်းအချက်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြစ်တင်မှုတွေကိုဆန့်ကျင်ပြီးနျူကလ িয়ার လက်နက်နဲ့ပယ်ထိန်တာဒုံးကျည်တွေပိုင်ဖို့လုပ်နေတဲ့မြောက်ကိုရီးယားကဂျပန်နိုင်ငံကိုကြော်ပြီးပယ်ထိန်တာဒုံးကျည်တွေကိုဆန့်တပ်ပြစ်လုခဲ့တာပါနိုဝင်ဘာလ29ရက်နေ့မှာတော့သူတို့အဆိုအရအဆင့်အမြင့်ဆုံးလို့ဆိုတဲ့တိုက်ချင်းပြစ်ပက်ထိန်တဒုံးကြီးကိုမြောက်ကိုရီးယားကစမ်းသပ်ပြစ်လုခဲ့တာမှာအဲ့ဒီဒုံးကြီးဟာအမေရိကန်ပြည်ထောင်စုအထိရောက်နိုင်တယ်လို့ဆိုပါတယ်ပက်ထိန်တဒုံးကြီးလမ်းကြောင်းဆိုင်ရာအချက်လက်တွေကိုသုံးနိုင်ငံကြားအပြန်အလှန်ဖလှယ်တာနဲ့ဆိုင်တဲ့ဒီစီးရေးလက်ချက်မှုဟာ6ချိန်မြောက်ပြုတ်လုတာဖြစ်တယ်လို့လည်း MSDF အဖွဲ့ကပြောပါတယ်ဒီစီးရေးလက်ချက်မှုမှာအငင်းပွားပွဲဖြစ်နေတဲ့ထပ်လို့ခေါ်တဲ့ဒုံးခွင်းဒုံးစနစ်ပါဝင်မယ်မပါဝင်ဘူးဆိုတာတော့မသိရသေးပါဘူးတောင်ကိုရီးယားမှာတပ်စင်တဲ့တပ်စနစ်ရဲ့အားပြင်းတဲ့ရေဒါစနစ်ကတရုတ်နိုင်ငံအတွင်းလှမ်းကြည့်နိုင်စွမ်းရှိတာကြောင့်သူတို့ရဲ့လုံခြုံရေးကိုချင်းချောက်တယ်ဆိုပြီးတရုတ်တို့ကစန့်ကျင်ကန့်ကွက်နေကြပါတယ်